ဘကိုးတိုင်းမုံမြို့နယ်အတွင်းကစစ်ကောင်းစီတပ်စခန်းအားလုံးကိုဒီဇင်ဘာ4ရက်နေ့မှာသိမ်းပိုက်တိုင်းရပြီလို့ KNU ကမြို့သားအစည်းအဝေးကထုတ်ပြန်လိုက်ပါတယ်စစ်ကောင်းစီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းကတော့မုံမြို့ကိုတိုက်ခတ်ရမှာနောက်ွယ်က NUG အဲ့ဒီ NUG ရဲ့နောက်ွယ်မှာနိုင်ငံအဖွဲ့အစည်းတွေရှိနေပြီးဖိအားပေးတာကြောင့် AR အလုံးရင်းနဲ့တိုက်ခိုက်တာဖြစ်တယ်လို့ပြောသွားပါတယ်ဘယ်နိုင်ငံလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမပြောခဲ့ပါဘူးဒါအပြင်အမေရိကန်နိုင်ငံကြီးဌာနရဲ့2022ခုနှစ်ကမ္ဘာတဝန်းအကြမ်းဖက်မှုအစီရင်ခံစာထဲမှာမြန်မာနိုင်ငံအတွက်ကြမ်းဖက်မှုတွေရဲ့58ရာခိုင်နှုန်းကို PDF တွေကျုလွန်တယ်ဆိုတာကိုဖော်ပြထားတယ်ဆိုပြီးတော့ဗိုလ်ချုပ်စောမင်းထွန်းကကူကပြောဆိုသွားခဲ့ပါတယ် VOA လေးလာကြရဲ့2023ခုနှစ် ABLA အတွင်းက Development Service Group ကအမေရိကန်နိုင်ငံရဲ့ဌာနကိုတင်သွင်းတဲ့အစီရင်ခံစာထဲမှာအဲ့ဒီလိုပြောထားတာဖြစ်ပါတယ်ဒီအစီရင်ခံစာဟာကမ္ဘာတဝန်းအစိုးရမဟုတ်တဲ့လက်နက်ကိုင်အဖွဲ့အစည်းတွေနဲ့လူနည်းစုတိုင်းရင်းသားတွေရဲ့လှုပ်ရှားမှုပေါ်အခြေခံပြီးပြုစုတဲ့အစီရင်ခံစာဖြစ်ပါတယ်2022ခုနှစ်မြန်မာနိုင်ငံအတွင်းဖြစ်ရပေါ392ခုနှစ်အတွင်း2000ကျော်ထိခိုက်သေဆုံးခဲ့တယ်လို့ဖော်ပြထားတာကိုတွေ့ရပါတယ်။အဲဒီမှာဖြစ်ရစုစုပေါင်း50ရာခိုင်နှုန်းကို PDF ပြည်သူ့ကာကွယ်ရေးတပ်9ရာခိုင်နှုန်းမှာ CDF ချင်းကာကွယ်ရေးတပ်နဲ့နောက်ထပ်9ရာခိုင်နှုန်းမှာ KNDF ကရင်နီကာကွယ်ရေးတပ်ကတာဝန်ရှိတယ်လို့ဖော်ပြထားပါတယ်။အဲဒီဖြစ်ရတွေအထက်38ရာခိုင်နှုန်းကပြစ်ခတ်မှု27ရာခိုင်နှုန်းကမြေမြုပ်မိုင်းနဲ့ဆယ်ရာခိုင်နှုန်းကဘုံနဲ့တိုက်ခိုက်မှုတွေဖြစ်တယ်လို့ဆိုပါတယ်။ဖြစ်ရတွေရဲ့58ရာခိုင်နှုန်းဟာမြန်မာစစ်တပ်ကိုပစ်မှတ်ထားတာဖြစ်ပြီးတာမန်ပြည်သူတွေကိုပစ်မှတ်ထားမှုဟာ9ရာခိုင်နှုန်းမှရှိတယ်လို့ဖော်ပြထားပါတယ်။